ဥရောပသမ္မဂကမြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့ပိတ်ဆို့တံခတ်အရေးယူမှုအားလုံးရုပ်သိမ်းဖို့မှာဒီမြန်မာနိုင်ငံမှာချေချေမြင့်မြင့်ရှိပြီးအများလက်ခံနိုင်တဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေဖြစ်ရေးဟာအဓိကထည့်သွင်းစဉ်းစားတဲ့အချက်တစ်ချက်ဖြစ်တဲ့အကြောင်းဥရောပပါလီမန်ဥက္ကဋ္ဌကပြောလိုက်ပါတယ်ဥရောပ၅နိုင်ငံခီးထွက်နေတဲ့မြန်မာသမ္မတဦးသိန်းစိတ်ဟာမနေ့ကအင်္ဂါနေ့မှာတော့ EU ဥရောပသမဂ္ဂရုံးဆိုင်ရာဘယ်လ်ဂျီယံနိုင်ငံဘရက်ဆဲလ်စ်မြို့ကိုရောက်ရှိလာခဲ့ပြီးတော့ဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှောလ်စ်နဲ့လည်းတွေ့ဆုံခဲ့ပါတယ်။ဥရောပသမဂ္ဂကမြန်မာနိုင်ငံအပေါ်မှာချမှတ်ထားတဲ့အရေးယူတန်ခတ်မှုတွေပြန်ရုပ်သိမ်းပေးဖို့မြန်မာသမ္မတဦးသိန်းစိတ်ကဥရောပအကြီးအကဲတွေနဲ့တွေ့ဆုံစဉ်မှာတောင်းဆိုခဲ့တယ်လို့ဥရောပပါလီမန်ဥက္ကဋ္ဌကတော့ဒီမြန်မာနိုင်ငံမှာအခြေခိုင်တဲ့ပြုပြင်ပြောင်းလဲမှုတွေဖြစ်အောင်ကြိုးပမ်းမှုတိုက်တွန်းသွားခဲ့ပါတယ်။
We understand the wish of the country, the request of the country of Myanmar to lift as soon as possible the sanctions. We understand the request.
မြန်မာနိုင်ငံဘက်ကရေးယူပိတ်ဆို့မှုတွေအများဆုံးရုပ်သိမ်းပြီးဖို့တောင်းဆိုတာဟာမြန်မာနိုင်ငံဘက်ကလူလားချက်ဆန္ဒကိုကျွန်တော်တို့နားလည်ပါတယ်။ဒီလိုမျိုးတောင်းဆိုတာကိုနားလည်ပြီးမဲ့ဥရောပပါလီမန်တွေဘက်ကချမှတ်ထားတဲ့သတ်မှတ်ချက်တချို့နဲ့ပတ်သက်ပြီးတော့ဆွေးနွေးဖြစ်ပါတယ်။ချေချေမြင့်မြင့်ရှိပြီးတော့အများလက်ခံနိုင်တဲ့ဒီမိုကရေစီဖွံ့ဖြိုးတိုးတက်မှုတွေရှိရေးကအဓိကချက်တစ်ခုပါ။နောက်ဆုံးတစ်ခုကျွန်တော်အလေးနဲ့ပြောချင်တာကဒေါ်ဆန်းစုကြည်ဟာဥရောပပါလီမန်ကချီးမြှင့်တဲ့ဆာခရော့ဖ်လူခွင့်ရေးစုကိုလက်ခံရရှိထားသူဖြစ်တယ်ဆိုတာနဲ့အချိန်ကြာကြီးစောင့်ခဲ့ပြီးတဲ့နောက်မှာတော့နောက်ဆုံးသူ့ကိုဥရောပပါလီမန်ကိုဖိတ်ခေါ်ပြီးတော့ကိုယ်တိုင်ကိုယ်ကျစုချီးမြှင့်ခွင့်ရလိမ့်မယ်လို့မျှော်လင့်နေဆိုတာပါပဲ
မြန်မာသမ္မတနဲ့တွေ့ဆုံမှုအပြီးပြုလုပ်တဲ့ပူရဲသတင်းစာရှင်းလင်းပွဲမှာဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှော့စ်ကပြောသွားတာပါမြန်မာဒီမိုကရေစီခေါင်းဆောင်ဒေါက်ဆန်းစုကြည်ဟာဥရောပပါလီမန်ရဲ့လွတ်လပ်စွာတွေးခေါ်မှုစုဆာခရော့ဖ်စုကို1990ခုနှစ်တုန်းကချီးမြှင့်ခံခဲ့ရတာပါ။အဲ့ဒီချိန်ကနေအကျဉ်းချုပ်ချခံနေရတဲ့ဒေါက်ဆန်းစုကြည်ရဲ့ကိုယ်စားတားဖြစ်သူကစုလက်ခံယူခဲ့တာဖြစ်ပါတယ်။ဒါကြောင့်အခုဒီစုကိုဒေါက်ဆန်းစုကြည်ကိုယ်တိုင်လက်ခံရယူနိုင်ဖို့မျှော်လင့်တဲ့အကြောင်းဥရောပပါလီမန်ဥက္ကဋ္ဌကပြောသွားခဲ့တာပါ။မြန်မာစုရလက်ရှိဆောင်ရွက်နေတဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းတွေနဲ့ပတ်သက်လို့တော့သမရဦးသိန်းစိန်ကဒီပူးတွဲသတင်းစာရှင်းလင်းပွဲအတွင်းမှာအခုလိုပြောကြားသွားခဲ့ပါတယ်
အဲ့တော့နိုင်ငံတော်တင်ကြီးအေဂျင်ရင်းနဲ့လို့တရားဥပဒေစိုးမိုးအပိုင်းမှာကျွန်တော်အပိုင်းနှစ်ပိုင်းကျွန်တော်ဆောင်ရွက်ရပါတယ်။တစ်ပိုင်းကတော့ကျွန်တော်ဒီနိုင်ငံရေးအဖွဲ့အစည်းတွေတည်တည်ငြိမ်ငြိမ်အေးချမ်းချမ်းရှိဖို့အတွက်ကျွန်တော်တို့ရဲ့ကတော့လို့နိုင်ငံရေးလုပ်ငန်းစဉ်တွေမှာနိုင်ငံသားအားလုံးကျွန်တော်ပါဝင်လာအောင်နော်ကျွန်တော်အခွင့်အရေးတွေပေးပြီးတော့ကြိုးပမ်းကျွန်တော်ဆောင်ရွက်ခဲ့ပါတယ်
။သမရဦးသိန်းစိန်ဟာမနေ့ကဒီဥရောပပါလီမန်ဥက္ကဋ္ဌအပြင်ဥရောပကော်မရှင်အကြီးအကဲဟိုဆေးမန်နွေဘာရိုဆိုနောက် EU ဥက္ကဋ္ဌဟာမန်ဘန်ရွန်ဖျူနဲ့EU နိုင်ငံသားရေးရာမူဝါဒအကြီးအကဲကက်သရင်းအက်စတွန်တို့နဲ့လည်းတွေ့ဆုံခဲ့တယ်လို့မြန်မာနိုင်ငံပေါ်မှာချမှတ်ထားတဲ့ဥရောပသမဂ္ဂရဲ့ပိတ်ဆို့တံခတ်မှုတွေရုပ်သိမ်းပေးဖို့တောင်းဆိုခဲ့ပါတယ်။ EU ခေါင်းဆောင်တွေအနေနဲ့ကတော့ဒီမြန်မာနိုင်ငံရဲ့နိုင်ငံရေးပြုပြင်ပြောင်းလဲမှုလုပ်ငန်းတွေမှာ EU အနေနဲ့ဆက်ပြီးအားပေးကူညီသွားမယ့်အကြောင်းနဲ့ EU နဲ့မြန်မာနိုင်ငံအကြားဆက်ဆံရေးတိုးမြှင့်တိစောက်သွားမယ့်အကြောင်းတွေကိုပြောဆိုခဲ့ကြတာပါ။မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးပြုပြင်ပြောင်းလဲရေးလုပ်ငန်းတွေအခုထပ်ပိုပြီးတော့ဆောင်ရွက်ဖို့လိုအပ်တဲ့အကြောင်းတွေကိုလည်း EU ခေါင်းဆောင်တွေကတိုက်တွန်းပြောဆိုခဲ့တာပါ။အခုလိုမြန်မာသမ္မတဦးသိန်းစိန်ဥရောပနိုင်ငံတွေကိုရောက်ရှိလာပြီးတော့ EU ဥရောပသမဂ္ဂခေါင်းဆောင်တွေနဲ့တွေ့ဆုံနေချိန်မှာပဲလူခွင့်ရေးလှုပ်ရှားမှုအဖွဲ့တစ်ခုဖြစ်တဲ့ Human Rights Watch ကတော့ဒီမြန်မာနိုင်ငံမှာနိုင်ငံရေးပြုပြင်ပြောင်းလဲရေးလုပ်ငန်းတွေဖော်ဆောင်နေတဲ့ဆိုပေမဲ့လူခွင့်ရေးနဲ့ပတ်သက်လို့တိုးတက်အောင်ဆောင်ရွက်ရမယ့်အခြေအနေတွေကတော့အများကြီးကျန်နေသေးတဲ့အကြောင်းသတိပေးထောက်ပြပြောဆိုခဲ့ပါတယ်။နှစ်ပေါင်းများစွာအတွင်းမြန်မာသမ္မတတဦးဥရောပနိုင်ငံတွေကိုတရားဝင်လာရောက်တဲ့အခုခီးစဉ်အတွင်းမှာသမ္မတဦးသိန်းစိန်ဟာ Norway, Finland, Austria နဲ့ Belgium နိုင်ငံတွေကိုလည်းရောက်ရှိလာခဲ့တာဖြစ်တယ်လို့အခု Belgium နိုင်ငံပြည်ရင်တော့ Italy နိုင်ငံကိုလည်းခီးဆက်အောင်မှာဖြစ်ပါတယ်ရှင်။